တူရကီနိုင်ငံမှာဇွန်လလရုံးကဖြစ်ပွားခဲ့တဲ့မအောင်မြင်တဲ့အာဏာသိမ်းမှုမှာပါဝင်လုပ်ဆောင်နေတွေကိုတရားဥပဒေအရအရေးယူနိုင်အောင်အမေရိကန်ဘက်ကအကူအညီပေးမှဖြစ်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရီဆက်ဖ်တယ်ပ်အာဒိုဝန်ကိုတနင်္ဂနွေနေ့မှာထပ်လောင်းအတည်ပြုပြောကြားလိုက်ပါတယ်။ဒါ့ပြင်ဒီအာဏာသိမ်းမှုအတွက်တူရကီအစိုးရကအပြစ်တင်နေတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွတ်စလင်တရားဟောဆရာကိုပြန်ပြီးပို့ပေးဖို့အတွက်တောင်းဆိုမှုတွေကိုတော့ရပ်ဆိုင်ဖို့ပြောကြားခဲ့တာပါ။တရုတ်နိုင်ငံဟန်ကျိုးမှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးတက်ရောက်ဖို့ရောက်နေတဲ့တူရကီသမ္မတကိုအမေရိကန်သမ္မတကဘေးပန်းအစည်းအဝေးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အသက်85နှစ်ရှိပြီဖြစ်တဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလင်ဟာ1996ခုနှစ်ခေတ်ကတူရကီကနေထွက်ပြေးလာပြီးအမေရိကန်အရှေ့ပိုင်းပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တာဖြစ်ပါတယ်။သူကဒီအာဏာသိမ်းမှုကိုကြိုးကန်မှုဖြစ်နေတဲ့တူရကီအစိုးရကပြောကြားနေပေမဲ့သူကတော့ဘာမှပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းဆိုပါတယ်။ဂူလင်ကိုတူရကီကိုပြန်ပြီးပို့ဖို့အတွက်တူရကီအစိုးရကပန်ကြားခဲ့ပေမဲ့သူဟာအာဒဝန်အစိုးရကိုဖြုတ်ချဖို့အတွက်စူးစမ်းမှုနဲ့ဆက်နွယ်နေတဲ့တပ်တွေအထောက်အထားတစ်စုံတစ်ယောက်ကိုတူရကီအစိုးရကမပြသေးပဲအရင်တော့ကသူလှုပ်ဆောင်ခဲ့တဲ့အချက်လက်တွေကိုပဲတူရကီအစိုးရကပေးနေတယ်လို့ပြောပါတယ်။အမေရိကန်တရားရေးစနစ်အရနေရရင်းကိုပြန်ပြီးပို့နိုင်ဖို့အတွက်တပ်တွေအထောက်အထားကလိုအပ်တယ်လို့လည်းပြောပါတယ်။